2020ပြည့်အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရန့်ကိုရှင်းပြိုင်မဲ့ဒီမိုကရက်သမ္မတကိုယ်စားလှယ်လောင်းပေါင်းတဒါဇင်ကျော်ထဲမှာပထမဆုံးအာရှနယ်ပွားအမေရိကန်နိုင်ငံသားစွန့်ထွင်လုပ်ငန်းရှင်တဦးပါဝင်လာပါတယ်။အန်ဒရူးယန်ဟာလာမယ့်အောက်တိုဘာလ15ရက်နေ့မှာဂျော်ဂျီယာပြည်နယ်အတ္လန်တာမှာကျင်းပမဲ့ဒီမိုကရက်ပါတီသမ္မတကိုယ်စားလှယ်လောင်းတွေရဲ့စကားစစ်ထိုးပွဲမှာပါဝင်ခွင့်ရထားပါတယ်။ VOA သတင်းတော့အဲလစ်ဘက်လီပြပို့ထားတဲ့သတင်းလွှာကိုမတ်တင်ကီထိုက်ကဆက်ပြီးပြောပြမှာပါရှင
်။ရော့ခီတာဘွဲတစ်ခုနဲ့တောင်တူနေတဲ့စီယုံရေးဘွဲမှာအန်ဒရူးယန်ကသူ့ကိုထောက်ခံကြတဲ့ငယ်ရွယ်တဲ့ဤပညာရှင်တွေကြားကနေထွက်ပေါ်လာပါတယ
်။ I'm very proud of being
ဒီမိုကရက်တောင်အနေနဲ့သမ္မတရွေးကောက်ပွဲကိုဝင်ဖို့ရှင်ပြိုင်တဲ့ပထမဆုံးသောအာရှနယ်ဘွဲအမေရိကန်အမျိုးသားတဦးဖြစ်ရတာတိတ်ကိုဂုဏ်ယူပါတယ်လို့ပြောသွားတာပါ။ထိုင်ဝမ်ကမိဘတွေကနေနယူးယောက်မှာမွေးဖွားခဲ့တဲ့ရန်ကစွန့်ထွင်လုပ်ငန်းရှင်တဦးဖြစ်ပါတယ်။အဝတ်အစားစည်းကမ်းသတ်မှတ်ချက်တွေရှိတဲ့အထက်တန်းကျောင်းမှာတိသာထင်ရှားသူအဖြစ်သူ့ကိုမှတ်မိနေတဲ့အတန်းဖော်တဦးလည်းရှိပါတယ်။ David Sign ကအခုလိုပြောပါတယ်
။ It was hard not to miss him. Sometimes he would show up in
သူမေးဖို့မလွယ်ပါဘူးကျွန်တော်တို့ကိုအားကစားအညီဝေးရမယ်လို့သတ်မှတ်ထားတာသူကတခါတည်းကျတော့ကိုရင်းကြီးအရှိကြီးတွေဝတ်လာတတ်ပါတယ်။သမနာရွေးကောက်ပွဲကိုကျုံသူလိုဝင်ပြိုင်မြတ်သူဒါမှမဟုတ်အောင်မြင်မဲ့သူမဟုတ်ဘူးဆိုပြီးပြောရသူတွေလည်းအများကြီးရှိပါတယ်။ဒါပေမဲ့တကယ်တော့အကြံကောင်းဉာဏ်ကောင်းတွေနဲ့သာဆိုရင်ဘာမှဆိုဖြစ်နိုင်တဲ့မျှော်လင့်ချက်ရှိပါတယ်
။ Andrew Yang ကိုထောက်ခံသူတူဖြစ်တဲ့ Austin Cox ကလည်းအခုလိုပြောပါတယ
်။ Honestly, I didn't think this would happen for like
ဘုမင်းလင်းပြောရရင်တော့နောက်10နှစ်အနည်း20လောက်မှတော့မဖြစ်နိုင်ဘူးလို့ထင်ခဲ့တာပါ။အနောက်ကမ္ဘာကျမ်းမှာကျွန်တော်တို့ရှိစေချင်တဲ့အတိုင်းအတာမျိုးကုစားပြုမှုမရှိပါဘူး။ဒါကြောင့်လဲကျွန်တော်အတွက်တော့မယုံနိုင်စရာပါဒါကကြီးမားတဲ့ခြေလှမ်းကြီးတစ်ရပ်ဖြစ်ပါတယ
်သူ့ကိုထောက်ခံသူတူဖြစ်တဲ့ How Elites Bay ကအခုလိုပြောပါတယ
် Was politically disengaged for
Andrew Yang အကြောင်းမကြားခင်ကအထီးတော့ကျမကနိုင်ငံရေးနဲ့ကင်းကင်းနေခဲ့တာပါအခုဟာကနိုင်ငံရေးအတွက်ပထမဆုံးထည့်ဝင်လှူဒန်းမှုဖြစ်ပါတယ
် Andrew Yang ကိုထောက်ခံသူအများအပြားကသူ့ကိုအင်တာနက်မှာသတိထားမိခဲ့ကြတာဖြစ်ပါတယ်သူကိုအာရှနယ်ဘွားအမေရိကန်ဖြစ်တာကြောင့်ထောက်ခံတာမဟုတ်ဘဲမူဝါဒတွေကိုထောက်ခံတာလို့ပြောတဲ့သူတွေလည်းရှိပါတယ်။ဆက်ကရိယာတွေနဲ့ညံရီတုတွေကအလုတ်အကင်တွေကိုအစားထိုးရယူသွားမယ်လို့ရန်ကပြောပါတယ်။လူအစားဆက်တွေကိုအစားထိုးအသုံးပြုတဲ့ကုမ္ပဏီတွေကအကျိုးအမြတ်တွေနဲ့အရွယ်ရောက်ပြီးသူတဦးကိုအခြေခံဝင်ငွေအဖြစ်တစ်လဒေါ်လာ1000ပေးဖို့သူကအဆိုပြုထားတာပါ။ထောက်ခံသူဝင်းဆန်ထရန်ကအခုလိုပြောပါတယ
် The $1000 is going to balance out the
ဒေါ်လာ1000ဆိုတာလူအများအပြားအတွက်စီးပွားရေးကိုချိန်ညှိနိုင်မှာပါအထူးသဖြင့်အမေရိကန်မှာအများအပြားကယက်တီရေးအတွက်ရုန်းကန်နေကြပါတယ်ယက်တီရေးအတွက်အလုံးနှစ်ခုသုံးခုလုပ်နေကြပါတယ
် Austin Cox ကလည်းအခုလိုပြောပါတယ
် I wouldn't have to work a side job
ကျောင်းတစ်ဖက်နဲ့အလုံးမလုပ်ရတော့ဘူးပေါ့
Donald Trump ရဲ့စန့်ကျင်ဘက်ကတင်းချကြိုက်တဲ့အာရှအမျိုးသားတစ်ယောက်ဖြစ်တာကြောင့်သူကအတင့်တော်ဆုံးပါလို့အန်ဒရူးယန်ကပြောဆိုသွားတာပါ။တင်ချာထူးချွန်တဲ့တော်တဲ့အာရှသားဆိုပြီးယန်ကသူ့ကိုယ်သူပုံဖော်တာကိုတော့အာရှနယ်ဘွားအမေရိကန်အလုံးကမထောက်ခံပါဘူး။ဘာအိုလာတက်ကတူလူမှုပေဒါပါမောက်ခနန်စီဝမ်ယွန်ကတော့အခုလိုပြောပါတယ
်။ I am very concerned because I think that
လူတယောက်ကိုကြည့်ပြီးတစုတစ်ဖွဲ့လုံးကိုခံမှန်းတတ်တဲ့နိုင်ငံတစ်ခုမှာကျမတို့နေနေရတယ်လို့ထင်ပါတယ်။ဒါကြောင့်လေကျမစိုးရိမ်ပါတယ်။အာရှနယ်ဘွားအမေရိကန်တွေဟာသူတို့ဘာသာတီးတန့်နေတယ်ဆိုတော့လူနည်းစုတမယိုးကြပုံစံမျိုးတွေကိုသူသုံးမှာပါ။ဒါကအုပ်စုတစ်ခုလုံးကိုအကျုံးမဝင်ပါဘူး
။ရန်ကတမယိုးကြပုံစံတွေကိုတနည်းတစ်ပုံဆန့်ကျင်ပါတယ်။လူမှုပေဒါပါမောက်ခနန်စီဝမ်ယွန်ကအခုလိုပြောပါတယ်
။ And so by cursing he definitely is
နောက်ပြီးစကလုံးတွေကြမ်းကြမ်းတန်းတန်းသုံးပြီးတိတ်ကိုယဉ်ကျေးတိတ်မွေးတာမျိုးနောက်အပြောင်းလဲတိတ်မလုပ်လို့တဲ့အာရှနယ်ဘွားဆိုတာမျိုးကိုသူကစန့်ကျင်ပြမှာပ
ါအခုလူမှုစီယုံရေးပွဲမှာတက်ရောက်လာကြတဲ့လူအရေးအတွက်လောက်နဲ့ကတော့ရန်အတွက်မျှော်လင့်ချက်တိတ်မရှိသေးပါဘူးဒါပေမဲ့သူ့ကိုထောက်ခံတဲ့ဝင်းဆန်ထရန်ကတော့
People said the same thing about Donald Trump
လူငယ်တဲ့သုံးနှစ်တုန်းကလည်း Donald Trump အကြောင်းကိုအလားတူပဲပြောခဲ့ကြတာပါမျှော်လင့်ချက်တိတ်မရှိပါဘူးဆိုပြီးပြောခဲ့ကြပြီမဲ့အခုတော့သူကအင်ဗျူရောမှာရောက်နေပြီလေ
အင်တာနက်ရဲ့ဆွမ်းဆောင်ရည်ကိုရှော့မတွက်ကြဘူးလေ။ရန်နဲ့သူ့ကိုထောက်ခံသူတွေကပြောဆိုကြပါတယ်ရှင်။